မြန်မာနိုင်ငံရဲ့အာရှပစိဖိတ်ဒေသတဝက်မှာတော်ရိုင်းတရိတ်ဆန်တွေကိုအွန်လိုင်းကနေတဆင့်တရားမဝင်အရောင်းဝယ်လုပ်တာတွေဟန်တားဖို့နဲ့ကက်ယောဂါဆိုထပ်မဖြစ်ဖို့ရည်ရွယ်ချက်နဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ WWF နဲ့ Wild Aid တို့ပူးပေါင်းပြီးတော့ပညာပေးအစီအစဉ်တစ်ရပ်ပြုလုပ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာ2020နဲ့21ခုနှစ်အတွင်းတော်ရိုင်းတရိတ်ဆန်တွေကိုအွန်လိုင်းကတဆင့်ရောင်းချမှုဟာ84ရာခိုင်နှုန်းလောက်အထိတိုးလာတယ်လို့ World Wildlife Fund WWF Asia Pacific ဒေသဆိုင်ရာရုံးရဲ့သုတေသနကပြောပါရယ်အဲ့ဒီအယောင် post တွေမှာပါဝင်တဲ့မျိုးစိတ်တွေက87ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံမှာအယောင်ဝယ်မလုပ်ရဆိုပြီးလုံးဝကြားမြစ်ကာကွယ်ပေးထားတဲ့တရိတ်ဆန်မျိုးစိတ်တွေဖြစ်နေတာပါ COVID ရောဂါကနေအစပြုပြီးတရိတ်ဆန်တွေကနေလူကိုကူးစက်နိုင်တဲ့ကပ်ရောဂါမျိုးတွေဖြစ်ပွားနိုင်ခြင်းများတဲ့ဒေသတွေမြန်မာနိုင်ငံလည်းပါဝင်နေပေမဲ့တော်ရိုင်းသတိဆန်အရောင်းဝယ်ကတော့ဆက်ပြီးများနေသေးပါမြန်မာနိုင်ငံမှာတော်ရိုင်းသတိဆန်တချို့ရောင်းချတာတွေကိုအွန်လိုင်းကနေတဆင့်အလွယ်တကူရှာတွေ့နိုင်ပါတယ် Facebook လူမှုကွန်ရက်ကတဆင့်မြောက်ရောင်းနေသူတယောက်ကတော့မြန်မာနိုင်ငံအတွင်းဈေးကွက်ထဲမြောက်မျိုးစိတ်တွေအဝယ်လိုက်နေပုံကိုအခုလိုပြောပါတယ
်မြောက်ကကျွန်တော်ကလည်းရောင်းနေချာနှစ်မျိုးမကတော့ရှိရပေါ့အများတိုင်းတွေ့နေရတာကမြောက်ဆက်တွေ့ရတယ်ကျွန်တော်တို့ရောင်းတယ်လို့မြောက်ပတိတွေ့ရတယ်တော်ပတိရကြတော့အကောင်ဟိုအသက်ဘလောက်ကြီးကြီးသူ့ဒီ site ပေါ့လက်ရှိပုံမှန် site ထဲနည်းနည်းလေးပဲထွားမယ်။ရောက်ဆက်ကကြတော့ထွားရင်တလေးတယောက်နီးပါးလောက်တည်းထွားတယ်။ရောက်ဆက်ကကြတော့ဝယ်ယူနေတယ်နည်းနည်းရှိုင်းနေ။တော်ပတိရကြတော့ရှင်နေလူရန်ကတ်တယ်
။တော်ရိုက်သတိဆန်တွေကိုဝယ်ယူသူတွေဟာအိမ်မှာမွေးမြူကြတာရှိတယ်လို့အများစုကတော့စေဝါအဖြစ်အသုံးပြုကြတာပါ။အများသောအဖြစ်အိမ်နီးချင်းနိုင်ငံတွေကဈေးကောင်းပေးဝယ်လို့အယောင်ဝယ်ဖြစ်နေတာပါ။တော်ရင်တရိတ်ဆန်တရားမဝင်ကုံသွဲရောင်းဝယ်မှုတွေကိုနိုင်ငံတွေအကြအုပ်တွေနဲ့တင်းတင်းကြပ်ကြပ်တားမြစ်ထားပေမဲ့လို့မှောက်ခိုးကုံသွဲမှုတွေကတော့ရှိနေသေးပါတော်ရင်တရိတ်ဆန်တွေကိုသူတို့ရဲ့တဘာဝဒေတာတော်ထဲမှာသာရှိနေစေတာကနောက်ထပ်ယောဂါဆူတွေထပ်မဖြစ်လာအောင်ကာကွယ်နိုင်တယ်လို့တော်ရင်တရိတ်ဆန်ထင်းသိရေးပညာရှင်ဒေါက်တာနေမျိုးရွှေကသတိပေးပါတယ်
တော်ရင်တရိတ်ဆန်တွေကိုလူတွေရဲ့အနီးအနားခေါ်ဆောင်လာတဲ့အခါကျွန်တော်တို့အားလုံးတစ်ခုခုပြန်ပေးဆက်ကြအောင်နောက်ထပ်ကာယောဂါဆိုတဲ့အခုဖြစ်မလာအောင်တားဆီးနိုင်ပါလေမစားပါနဲ့မမွေးပါနဲ့မရောင်းဝယ်ပါနဲ့
တော်ရိုင်းသတိဆန်တွေကိုအထင်းအကွတ်မဲ့ရောင်းဝယ်ဖောင်ကားတာတွေကြောင့်မြန်မာနိုင်ငံမှာကျန်းမာရေးအန္တရာယ်ကျရောက်နိုင်ပြီးဘယ်လိုပေးဆက်ရတာတွေရှိလာနိုင်မလဲဆိုတာကိုသရုပ်ဖော်ထားတဲ့ဗီဒီယိုဖိုင်ကိုလည်း WWF မြန်မာရဲ့လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေထားပါတယ်တော်ရိုင်းသတိဆန်တွေကိုလူတွေရဲ့အနီးအနားခေါ်ဆောင်လာတာကလူတွေနဲ့အဲ့ဒီတော်ရိုင်းသတိဆန်တွေရဲ့ဂရစနစ်ကိုထိခိုက်ပျက်စီးစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကသတိပေးထားပါတယ်စီဝမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးနယ်မြေများကာကွယ်စောင့်ရှောက်ခြင်းဥပဒေကိုမြန်မာနိုင်ငံမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ်ဒီအထက်မှာမျိုးဆက်ပြတ်သုံးမဲ့အန္တရာယ်ရှိလို့ကာကွယ်ထိန်းချုပ်ထားတဲ့တော်ရိုင်းသတိဆန်ကိုခွင့်ပြုချက်မရှိဘဲစီဝဖြစ်မွေးမယ်ဆိုရင်ကျူးလွန်သူကို3နှစ်ထက်မပိုတဲ့ထောင်နဲ့အနည်းဆုံးကျက်2သိန်းနဲ့အများဆုံးကျက်5သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ဒါပြင်တာမန်ကာကွယ်ထားတဲ့တော်ရိုင်းသတိဆန်တွေကိုရောင်းချမယ်ဆိုရင်လေ9နှစ်ထက်မပိုတဲ့ထောင်တန်းဒါမှမဟုတ်အနည်းဆုံးကျက်3သိန်းကနေအများဆုံးကျက်10သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့သတ်မှတ်ထားပါရဲ့ရှင်